လက်နက်ကင်ပြိပခဖြစ်ပွားရာတိုင်းရင်းသားနယ်မြေတွေကအစိုးရစစ်တပ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့လွတ်လွတ်လပ်လပ်အမိခိုးကင်းကင်းနဲ့ခိုင်မာပြတ်သားတဲ့ရေးယူဆောင်ရွက်မှုတွေလုပ်ဖို့အဖွဲ့24ဘွဲ့နဲ့ဖွဲ့စည်းထားတဲ့မြို့သားလူခွင့်ရေးကော်မရှင်ပြုပြင်ပြောင်းလဲရေးဆိုင်ရာရက်ဖက်ဖွဲ့စည်းတွေရဲ့လုပ်ငန်းအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ပြီးတော့တောင်းဆိုလိုက်ပါတယ်။ဒီလုပ်ငန်းအဖွဲ့ထဲမှာပါဝင်တဲ့ Generation Wave အဖွဲ့ကကိုမိုးသွေးကသူတို့ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါဗျာ
။အဓိကလူခွင့်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးခုပြီးခဲ့တဲ့ဒီလေလ3ရက်နေ့ကပေါ့နော်။ပထမချက်ကတော့ဒီရခိုင်ပြည်နယ်ဒီထောင်မြို့နယ်ချောက်တန်းကျေးရွာမှာဖြစ်တဲ့ကိစ္စကိုမျိုးသား255ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်များကခိတ္တထိမ့်သိမ်းစစ်ဆေးနေစဉ်ဆိုတော့သူကြီးထားတယ်။နောက်ပြီးတော့2ရက်5လ2019ရဲ့နေ့နနက်9:00ခန်းဆိုတော့ထိမ့်သိမ်းသူများအနက်ကချုပ်ခါညာတန်းပြီးအော်ဒီနီဝိုင်းဝန်းစံဖက်တိုက်ခိုက်ရန်ချုပ်ပန်းလာတဲ့ဖြစ်လုံခြုံရေးတပ်ဖွဲ့ဝင်များကခုခံကာကွယ်ရန်အတွက်တစ်ခတ်ထိမ့်သိမ်းလူစုခွဲခဲ့ရာမျိုးသား6ဦးတိစုံးခဲ့ပြီး10ဦးတန်ရာရရှိတာ4ဦးချက်ဆုံးမျက်စိအောင်သိရှိရပါသည်ဆိုတော့သူကကြီးထားတယ်။ဆိုတော့ကျကလည်းနှစ်ရက်အဲ့ဒါကိုလူခွင့်ကော်မရှင်ကမေလ3ရက်နေ့မှာသူက statement ထုတ်တယ်ထုတ်ပြီးတော့သူတို့တွားရောက်စစ်ဆေးခြင်းလည်းမရှိဘူးနဲ့တက်ကပြောတဲ့စကားအတိုင်းသူကပြန်ပြောတာပေါ့နော်လူတွေကိုသူကခိတ္တထိမ့်သိမ့်စစ်ဆေးတယ်လို့သူကတုံးထားတယ်တကယ်တမ်းကအဲ့လူတွေကိုသူတို့တက်ကဖမ်းတာ30ရက်နေ့ကဖမ်းတာဖြစ်တယ်ပေါ့နော်အဲ့အချိန်မှာဖမ်းခံရတဲ့လူတွေကအကြမ်းဖက်တိုက်ခိုက်မှုကြိုးပမ်းလို့လူတို့ကတက်ဖို့ရကာကွယ်ရပါတယ်ဆိုတဲ့ဟာကြီးသူတို့ကထပ်ပြီးတော့မှထလောင်းအတည်ပြုတဲ့ပုံစံရင်းထားတယ်ဆိုတော့တကယ်တမ်းမှာဆိုလို့ရှိရင်လူခွင့်ကော်မရှင်ကသမလိုက်ပဲနဲ့ပြစ်စီရမယ်။မြေကြီးမှာတော့ရောက်ပြစ်စီပြီးတော့မှချက်လက်တွေထုတ်ပြန်ရမယ်။မားရင်မားရတော့ထောက်ပြရမှာဖြစ်တယ်။အခုကလည်းအဲ့လိုမျိုးပဲစစ်တပ်ကပြောတဲ့စကားကိုသူကအပြန်ပြောပြီးတော့မှကာကွယ်တဲ့ပုံစံမျိုး။ဒါကလုံးဝအရာနှစ်တာမှုမရှိဘဲနဲ့ဗတ်လိုက်မှုပါနေတဲ့အခြေအနေဖြစ်တယ်
။ခုလိုရက်ဖက်ဖွဲ့စည်းရေးတောင်းဆိုချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကဥယျလွင်အောင်ကိုဆက်သွယ်မေးမြန်းခဲ့ပါတယ်
။စစ်တပ်ကပြောတာကိုလက်ခံတာမဟုတ်ဘူးလေကျွန်တော်တို့ကကျွန်တော်တို့ကသတင်းမီဒီယာတွေပေါ့နော်သတင်းမီဒီယာဆိုတာလေအစိုးရသတင်းမီဒီယာတက်မတော်သတင်းမီဒီယာမဟုတ်ပါဘူးခင်ဗျာရိုးရိုးအရက်ဖက်ကပုဂ္ဂလိကသတင်းမီဒီယာတွေမှာပါတဲ့ဟာတွေကိုပဲကျွန်တော်တို့ကကုတ်လုတ်လိုက်တာပါဟိုမှားပြီးမှန်ပြီးကျွန်တော်တို့ကဘယ်သူ့ကိုမှအပြစ်မတင်ဘူးတက်မတော်ဘက်ကလည်းမလိုက်ဘူးတက်မတော်ပြောတာမှန်တယ်လို့ကျွန်တော်တို့ကမပြောဘူးသို့တော့တက်တာပဲလုတ်လို့အဲအေဘက်ကပဲလုတ်လို့ပြည်သူလူထုရဲ့အသက်အိုးအိမ်စီးတွေမထိခိုက်အောင်ကြည့်လူလူလူဟိုဘေးဒီကြီးကြီးရတာမျိုးမဖြစ်အောင်ကြောက်လန့်ကြနေရဆိုအပြင်းလို့မဖြစ်အောင်သူတို့ရဲ့လူခွင့်ရေးလေးကိုတော့လေးလေးစားစားလေးထုတ်ပြပါဒါလေးကိုငဲ့ညာပြီးထုတ်ပြပါလို့ကျွန်တော်နှစ်ဖွဲ့လုံးကိုမြစ်တာရဲ့ခန္ဓာပ
ါအလားတူပြီးခဲ့တဲ့လကလည်းမြောက်ဦးမြို့နယ်လက်ကရွာကအရက်သား29ဦးကိုအေးအေးအဖွဲ့ဝင်တွေဖြစ်တဲ့ဆိုတဲ့မတင်ကားမှုနဲ့စစ်တပ်ကထိန်းသိမ်းခဲ့ရမှာရွာသား3ဦးထိန်းသိမ်းခံရစဉ်အတွင်းတေဆုံးသွားခဲ့တာနဲ့ပတ်သက်ပြီးဒီတေဆုံးသွားတဲ့ရွာသားတွေဟာမိမိကိုယ်ကိုတတ်သေးတာနှလုံးရောဂါနဲ့မွေးရဆေးပြတ်မှုတို့ကြောင့်ဖြစ်တယ်လို့စစ်တပ်ကပြောခဲ့ပေမဲ့လည်းချက်ချင်းမိတဲ့ကြိုးလိုက်တာနဲ့မိသားစုဝင်တွေကိုအကြောင်းမကြားတာတွေကဥပဒေမဲ့တတ်ဖြတ်မှုဖြစ်ကြောင်းကိုညွှန်ပြနေတယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။နိုင်ငံတော်အဆင့်လူခွင့်ရေးအဖွဲ့တစ်ခုအနေနဲ့ဒီလိုရွာသားတွေတေဆုံးမှုတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာစွာအပြည့်အဝစုံစမ်းစစ်ဆေးဖို့တာဝန်ရှိတယ်လို့လည်းဒီအဖွဲ့တွေကထောက်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးဥယျာဉ်လွင်အောင်ကအခုလိုပြောပါတယ်။
ကျွန်တော်တို့အချိန်ယူရမှာခင်ဗျခုနကတော့ဟာဆိုရင်ပိုကောင်းပါတယ်ခုနကတော့24ဘွေရ MHRC ကဒီလိုလေးလုပ်ပါလို့တောင်းဆိုချက်တွေလုပ်တာလေဆိုရင်ကျွန်တော်တို့ကကော်မရှင်အစည်းအဝေးမှာတင်ပြပြီးတော့ဒီကိစ္စကိုကျွန်တော်တို့ဘယ်လိုဝင်မလဲကျွန်တော်တို့တွားရမလားဒါကိုကော်မရှင်ကကျွန်တော်တို့ဆုံးဖြတ်မတောင်းအောင်ပြေးပါပေါ့လေကော်မရှင်ကနေမှာကျွန်တော်တို့တွားပြန်တယ်ဆိုကျွန်တော်တို့တွားမှာပါခင်ဗျာ
ဒါကတော့ရခိုင်ရွာသားတွေဥပဒေမဲ့တက်ဖြတ်ခံရတာနဲ့ပတ်သက်လို့မျိုးသားလူခွင့်ရေးကော်မရှင်အနေနဲ့မှန်ကန်တဲ့ရည်တည်ချက်ပြဖို့နဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ရက်ဖက်အဖွဲ့24ဘွဲ့ကတောင်းဆိုတာနဲ့ပတ်သက်ပြီးတင်ပြခဲ့တာပါရှင်။